နိုင်ငံတကာမှာဘယ်လိုတရားစွဲဆိုမှုကနေမဆိုထပ်ပေါ်လာမဲ့ဥပဒေကြောင့်ရစစ်ဆေးတွေ့ရှိချက်တခုဟာပြဿနာကိုဖြေရှင်းပေးမှာမဟုတ်ဘူးဆိုတာသိရှိနားလည်ထားဖို့သိအရေးကြီးပါတယ်လို့နိုင်ငံတကာဥပဒေရေးရာကြွိုင်းရှင်သူဥပဒေပေါ်မောက်ခတ်တူက VOA ကိုပြောပါတယ်ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုဒီဇင်ဘာလ10ရက်နေ့မှာစတင်ကြားနာဖို့ရှိနေချိန်မှာပဲပမောက္ခမတ်ဒရမ်ဘယ်ကအခုလိုပြောတာပါဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါမယ်ခင
်ဗျ။ Netherlands နိုင်ငံ The Hague အခြေဆိုင် ICJ နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိအများပြည်သူရှေ့ကြားနာစစ်ဆေးရမှာဂမ်ဘီယာကအရေးပေါ်တောင်းဆိုထားတဲ့ရိုဟင်ဂျာတွေအပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရေးရပ်တန့်အောင် ICJ တရားရုံးအနေနဲ့ယာယီအမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့ဆိုတဲ့အချက်ကိုအဓိကထားမှာဖြစ်တယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့ ICJ တရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလို ICJ အနေနဲ့မြန်မာအစိုးရအပေါ်တားမြစ်တဲ့ယာယီအမိန့်ထုတ်ပြန်ဖို့စီရင်ပိုင်ခွင့်ရှိပေမဲ့နိုင်ငံတကာတရားရုံးတွေရဲ့အမိန့်ဆုံးဖြတ်ချက်မျိုးဆိုတာအကြက်တဲပြဿနာတွေကိုဖြေရှင်းပေးဖို့မဟုတ်ဘူးဆိုတဲ့အချက်ကိုအတိအမှတ်ပြုဖို့ကအလွန်အရေးကြီးကြောင်းအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်က Washington and Lee တက္ကသိုလ်ဥပဒေပါမောက္ခ Mark Drumbell က VOA ကိုခုလိုပြောပါတယ
် The International Court of Justice has a capacity to issue what are called provisional measures and those are
ICJ နိုင်ငံကရာယုံနေနဲ့ယာယီတားမြစ်မိတ်ထုတ်ပြန်ဖို့အစီရင်ပိုင်ခွင့်ရှိတယ်လို့ဒီလိုတားမြစ်မဲ့ကိစ္စတွေဟာအချိန်အကန့်အသတ်နဲ့ဖြစ်ပါတယ်ကြီးမားတဲ့မှုတွေတင်းတင်းလျှောက်ထားကြအခုလိုမြန်မာကိုဂမ်ဘီယာကတရားစွဲတဲ့ကိစ္စမှာလူမျိုးတွန်းတစ်ဖက်ကျူးလူမှုဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဆိုတာ ICJ တရားရုံးနေနဲ့ဆုံးဖြတ်မှာပါဒါပေမဲ့ ICJ ရဲ့ဆုံးဖြတ်ချက်ဟာကုစားမှုအများပြားတွေကအလွန်သေးငယ်တဲ့စိတ်ပိုင်းဖြစ်ပဲရှိနေတာပါလူမျိုးတွန်းတစ်ဖက်မှုမြောက်တယ်ဆိုတာတရားရုံးနေနဲ့ကြေညာနိုင်ပါတယ်ဒီ ਉਹ အရဆိုရင်အပြစ်ကျူးလူတဲ့နိုင်ငံအပေါ်ဒဏ်ခတ်ပေးဆိုမှုတွေဗန္ဒာငွေကြေးဆိုင်ရာထိခိုက်မှုတွေရင်ဆိုင်ကြုံတွေ့ရနိုင်ပါတယ်ဒါပေမဲ့အခုဒီဇင်ဘာလမှာလုံးမဲ့ပနာမကျောင်းနာစစ်ဆေးမှုမှာတော့ဒီလိုအခြေအနေမျိုးရောက်လာဦးမှာမဟုတ်ပါဘူး။ကာကွယ်တားဆီးဖို့ဆိုတဲ့အပိုင်းကိုပဲတရားရုံးကအစီရင်ဆုံးဖြတ်ဦးမယ်လို့ကျွန်တော်ထင်ပါတယ်။မျိုးကမေးတဲ့ထက်မှာပါတယ်လို့မျိုးမြန်မာနိုင်ငံကရူဟင်ဂျာတွေအတွက်ကတော့မျိုးလင်းချက်ကြီးကြီးမားမားထားလို့မရဘူးဆိုတာအသိမှတ်ပြုဖို့အရေးကြီးပါတယ်။နိုင်ငံတကာဥပဒေဘက်ကလူမျိုးတွန်းတက်ဖြတ်မှုမြောက်တယ်ဆိုတဲ့အသုံးအနှုန်းနဲ့တတ်မှတ်ကြေညာပေးဖို့အထောက်အကူပြုနိုင်ပါတယ်။ဒါပေမဲ့နိုင်ငံတကာတရားစီရင်ရေးရဲ့ဥပဒေကြောင်းရစစ်ဆေးတွေ့ရှိချက်မျိုးဟာပြဿနာအကျက်တဲကိုဖြေရှင်းပေးမှာမဟုတ်ဘူးဆိုတာနားလည်ထားဖို့အရေးကြီးပါတယ်။လူခွင့်ရေးချိုးဖောက်မှုကိုရင်ဆိုင်ကြုံတွေ့ရတဲ့အနာကျင်မှုအလုံးကိုတော့ဖြေရှင်းကြော်လာပေးနိုင်မှာမဟုတ်ပါဘူး
။ဟုတ်ကဲ့ဒါဆိုရင် ICJ တရားရုံးကဂမ်ဘီယာကမြန်မာကိုဆွဲထားတဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးအပြစ်ပေးရေးစာချုပ်ချိုးဖောက်မှုဆိုတဲ့အမှုကိုကြတော့ဘယ်လိုမျိုးဆက်လက်ကင်တွယ်ဖို့ရှိမလဲရှင
့် Yes, well there's another very important question which is whether or not there's actual jurisdiction.
ဒီနေရာမှာနောက်ထပ်အလွန်အရေးကြီးတဲ့မေးခွန်းကတော့ဒီမှုမှာ ICJ တရားရုံးအနေနဲ့လက်တွေ့တရားစီရင်ပိုင်ခွင့်အရှိမရှိဆိုတဲ့အချက်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်များစွာကဖြစ်ခဲ့တဲ့အရေးကြီးတဲ့အမှုကိုတရားဝင်ကစီရင်ခဲ့တာရှိပါတယ်။ ICJ နိုင်ငံကတရားရုံးမှာဘော့စနီးယားကဆာဗီးယားနိုင်ငံကိုဆွဲတဲ့အမှုမှာဆာဗီးယားက ICJ အနေနဲ့တရားစီရင်ပိုင်ခွင့်ရှိမရှိအငင်းပွားခဲ့မှုပါတယ်။ဆာဗီးယားဆိုရအနေနဲ့လူမျိုးတွန်းတပြတ်မှုကျူးလွန်ခဲ့တယ်လို့ဘော့စနီးယားက ICJ တရားရုံးမှာအမှုဆွဲတင်ခဲ့ချိန်ကသူ့မှာတရားစီရင်ပိုင်ခွင့်ရှိတယ်လို့ ICJ ကဆုံးဖြတ်ခဲ့တာပါ။ဒီစီရင်ချက်ကလက်ရှိမှုမတိုင်ခင်ဖြစ်ခဲ့တဲ့ကြီးမားလာတဲ့တရားရုံးအစီအလာတခုဖြစ်တယ်လို့ပြောရမှာပါ။ဒါကိုကြည့်မယ်ဆိုရင်လူမျိုးတွန်းတက်ဖြတ်မှုဒါစီရေးစာချုပ်ကိုချိုးဖောက်မှုဆိုတဲ့စွဲချက်အပေါ်တရားစီရင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ ICJ တရားရုံးအနေနဲ့သူကိုယ်တိုင်သတ်မှတ်ထားမယ်လို့ကျွန်တော်မြင်ပါတယ
်။ ICJ တရားရုံးမှာဒီဇင်ဘာလ10ရက်ကနေ12ရက်နေ့ထိပနာမကြားနာစစ်ဆေးပွဲအတွက်ဘယ်လ်ဂျီယံနိုင်ငံကမြန်မာတန်ယုံကနေပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တူစွမ်းက VOA ကိုပြောပါရစေ။
ကျွန်တော်ဘရပ်ဆဲလ်မှာရှိတဲ့မြန်မာတန်ယုံကနေတဆင့်ပေါ့နော်။သူတို့အဲ့ဒီဘက်ကနေပြီးတော့ဆက်ပြီးတော့လုပ်မယ်။ဆိုတော့ကျွန်တော်ဒီဘက်ကတော့ဟိုဘာမှအသေးစိတ်တော့ဟိုအတိမမဟုတ်တော့ဘူးလေ။ဟိုဘက်ကပဲသူတို့ဌာနချုပ်နဲ့သူတို့ဟိုဘရပ်ဆဲလ်နေမှာတဆင့်လုပ်ဖို့ရှိပါတယ
်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်ခံအတိမတ်မပြုတဲ့မြန်မာအစိုးရဘက်ကလိုက်ပါဆောင်ရွက်မဲ့နိုင်ငံတကာရှေ့နေဖွဲ့စည်းကိုအတိအကျမသိရသေးပေမဲ့အဖွဲ့ဝင်58နိုင်ငံပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုစားပြုပြီးအမှုစွဲတင်ထားတဲ့ဂမ်ဘီယာနိုင်ငံအတွက်အမေရိကန်ဥပဒေအကြံပေးအဖွဲ့ဖြစ်တဲ့ Foley Hawk နဲ့ဗြိတိန်နိုင်ငံကရှေ့နေတချို့လိုက်ပါဆောင်ရွက်မှာဖြစ်ပါရဲ့ရှင်